တိုင်းသားလူမျိုးများဒန်းတူခွင့်ရာရေးနဲ့ကိုပိုင်ပြတန်းခွင့်တွေရာရေးအတွက်ဘဝတစ်ချောင်းလုံးတိုက်ပွဲဝင်ကြိုးပမ်းခဲ့သူမွန်မျိုးသားကောင်းဆောင်ဝိုင်းရင်နိုင်ငံသမားနိုင်ငွေသိန်းဟာအော်တိုဘားလ2ရက်အင်္ဂါနေ့ညမှာလူကြီးယောဂနဲ့ကွယ်လွန်သွားပါတယ်နိုင်ငွေသိန်းကွယ်လွန်သွားတဲ့အပေါ်မှာဆုံးရှုံးမှုတရက်အနေနဲ့မွန်နိုင်ငံရေးပါတီတာဝန်ရှိသူတွေကပြောကြပါတယ်ထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်အသက်96နှစ်အရွယ်ရှိပြီဖြစ်တဲ့မွန်မျိုးသားကောင်းဆောင်ကြီးနိုင်ငွေသိန်းဟာအော်တိုဘားလ2ရက်နေ့ညနေပိုင်းမှာလူကြီးယောဂနဲ့ကွယ်လွန်သွားပြီဖြစ်တယ်လို့မွန်ပါတီသွက်ပတ်သွင်းမှုနိုင်လီသမားကပြောပါတယ
်သူကဒီညနေ9နာရီလောက်မှာသူနည်းနည်းအမောဖောက်လာတယ်မောဖောက်ပြီးတော့ဒီ15မိနစ်လောက်ပါပဲသုံးသွားတာပေါ့နော်အခြေအဖြစ်ပြောရင်9နာရီမိနစ်20လောက်ပါပဲသုံးသွားတာ
နိုင်ငွေသိန်းဟာရန်ကုန်မြို့ရန်ကင်းတိုက်ခန်းနေအိမ်မှာကွယ်လွန်သွားခဲ့တာပါဝါရစ်နိုင်ငံရေးသမားဟောင်းလည်းဖြစ်မွန်နိုင်ငံရေးခေါင်းဆောင်သူလည်းဖြစ်တဲ့နိုင်ငွေသိန်းကွယ်လွန်သွားတာဟာကြီးမားတဲ့ဆုံးရှုံးမှုတရားလို့နာလီသမားကဆက်ပြောပါတယ်
အော်ဒါဒီနိုင်ငံသိန်းကတော့သူ့ရဲ့နိုင်ငံရေးစက်တန်တစ်ချောက်ကမွန်မျိုးတွေရဲ့ကိုယ်ပိုင်ပြတ်ထန်းခွေအခွေရေးပြင်မြန်မာနိုင်ငံတနိုင်ငံလုံးရဲ့နိုင်ငံရေးအကြီးအကဲကိုဆောင်းဆောင်တမန်ဆောင်ရွက်ခဲ့တဲ့ကောင်းဆောင်ကြီးကြီးအောင်ဖြစ်တဲ့အတွက်သူ့ရဲ့စောက်ဆုံးမှုကတော့ကျွန်တော်တို့မွန်မျိုးသားတက်တယ်ကတော့ဘာဒီနိုင်ငံကြီးဆိုင်ဝိုင်းတစ်ခုလုံးအတွက်ကျွန်တော်တို့စောက်ဆုံးမှုတရားတွေကျွန်တော်ခံစားမိပါတယ်
နိုင်ငွေသိန်းဟာ1923ခုနှစ်မတ်လ19ရက်နေ့ကရင်ပြည်နယ်ဖမ်းမြို့နယ်သုံးအိုင်ကျေးရွာမှာအဖာဦးတာသွန်းအောင်အမိတော်ငွေသုံးကနေမွေးဖွားခဲ့ပါတယ်။နိုင်ငွေသိန်းဟာ1938ခုနှစ်15နှစ်အရွယ်ကစပြီးတော့ဖျာပုံအထက်တန်းကျောင်းသားဘဝနဲ့ကျောင်းသားတပိတ်တည်းမှာစတင်ပါဝင်ခဲ့ပါတယ်။1942ခုနှစ်ဂျက်ဆင်ကောလိပ်တက်ရောက်ခဲ့ပြီးတက္ကသိုလ်ကျောင်းသားဘဝတခြားလုံးမှာနယ်ချက်စန့်ကျင်ရေးလှုပ်ရှားမှုမှာပါဝင်ဆောင်ရွက်ရာကနေအသက်20မှာဗမာလူလိုက်ရေးတပ်မတော် PIA မှာဝင်ရောက်ခဲ့ပြီးဂျပန်ဒေါ်လာရေးကာလမှာရန်ကုန်ခရိုင်တွင်ကြောက်ကြားဖွဲ့မှပါဝင်တိုက်ခိုက်ခဲ့ပါတယ်။1945ခုနှစ်မှာရာမညတိုင်းလုံးဆိုင်ရာမွန်ဖွဲ့ချုပ်မှအမှုဆောင်တာဝန်ကိုစတင်တာဝန်ယူခဲ့ပါတယ်။1945ခုနှစ်ဒုတိယကမ္ဘာစစ်ပြီးမှပြည်သူ့ရဲဘော်ဖွဲ့မှလည်းပါဝင်ခဲ့ပါတယ်။1948ခုနှစ်ဖောက်ရွာမွန်လူမျိုးရေးရာဖွဲ့ချုပ်မလာယာညီလာခံကနေတဆင့်အဖွဲ့ရဲ့သွေးရင်မှုတာဝန်ကိုယူခဲ့တယ်လို့1948ခုနှစ်မှာမော်လက်နကိုင်တော်လိုင်းရေးမွန်ပြည်သူ့တပ်ဦးမှပို့လူမှုဆောင်ကော်မတီဝင်ထိတာဝန်ယူခဲ့ပါတယ်1959ခုနှစ်မွန်ပြည်သူ့တပ်ဦးလက်နက်ချဥပဒေပေါင်းသွင်းဝင်ရောက်လာပြီး1963ခုနှစ်မှာမွန်ပြည်နယ်ဗိုလ်ချုပ်ရေးအလုပ်ကော်မတီဗဟိုမှတာဝန်ယူခဲ့ပါတယ်တိုင်းနာပေါင်းစုံပါဝင်ခဲ့တဲ့တောင်ကြီးညီလာခံမှာမွန်ကိုယ်စားလှယ်ဖြစ်တက်ရောက်ခဲ့ပြီးပြည်နယ်များညီညွတ်ရေးဖွဲ့မှဗိုလ်လုံးမှုဆောင်အဖြစ်တာဝန်ယူခဲ့ပါတယ်1962ခုနှစ်ဗိုလ်ချုပ်နေဝင်ကနေအာဏာသိမ်းခဲ့ရမှာနိုင်ငံသိမ်းလဲဖမ်းဆီးတိုင်ထင်းချင်းခံခဲ့ရပါတယ်1989ခုနှစ်မွန်မျိုးသားဒီမိုကရေစီဖွဲ့ဥဆောင်ထူထောင်ခဲ့သူများထဲမှပါဝင်ခဲ့ပြီးပါတီရဲ့ဒုတိယဥက္ကဋ္ဌတာဝန်ကိုယူခဲ့ပါတယ်1989ခုနှစ်မှာတိုင်းနာပါတီများမဟာမိတ်အဖွဲ့ဖြစ်တဲ့ UNLD အမြဲတမ်းသဘာဝပတိအဖွဲ့ဝင်ဖြစ်တာဝန်ယူခဲ့ပါတယ်2012ခုနှစ်မှာမွန်ဒီမိုကရေစီပါတီကိုဖတ်ပုံပြန်သင်ခဲ့ပြီးမွန်နှပါတီကိုတပါတီသည်ဖြစ်ပူးပေါင်းမှုမွန်တန်ဃာတော်တွေ BDD ရဲ့တိုက်တွန်းချက်ရ2014ခုနှစ်မှာမွန်မျိုးသားပါတီဖြစ်အမည်ပြောင်းပြီးဥက္ကဋ္ဌဖြစ်ပြန်လည်ရွေးကောက်တင်မြှောက်ခံရပါတယ်နိုင်ငံသိမ်းဟာငယ်ရွယ်စဉ်ကနေကွယ်လွန်တဲ့အချိန်ထိအမျိုးသားရေးတာဝန်ကိုကျူးပန်းဆောင်ရွက်ခဲ့တဲ့မွန်နိုင်ငံရေးသမားလူလည်းဖြစ်ပါတယ်ခင်ဗျာ